ကဘာတလွမ်းမှာကာလဝမ်းရောဂါဖြစ်ပွားမှုတွေတိုးလာနေတယ်လို့တပည့်ရှုကဘာကျမ်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့မှတ်တမ်းတွေအရမနစ်ကကာလဝမ်းရောဂါဖြစ်ပွားသူဟာအရင်တစ်နှစ်2021ကတည်းကနှစ်ဆတိုးလာတာတွေ့ရတာပါ။ယောဂါဖြစ်ပွားတဲ့နိုင်ငံကလည်း2022မှာ25ရာခိုင်နှုန်းတိုးလာတာဖြစ်ပြီး2021ခုနှစ်တုန်းက35နိုင်ငံမှာဖြစ်ပွားနေရကနေ2022မှာတော့44နိုင်ငံမှာဖြစ်ပွားတာကိုတွေ့လာပါတယ်။အမေရိကန်ကုသရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကဒီကာလဝမ်းရောဂါကိုအသက်သေးဆုံးတဲ့အထိအန္တရာယ်ပေးနိုင်တဲ့ရောဂါဖြစ်နေသတ်မှတ်ထားတာဖြစ်ပြီးဒီရောဂါဟာမတန့်ရှင်းတဲ့အစားအစာနဲ့ရေတွေကနေတဆင့်ပြန့်နှံ့ကူးစက်နိုင်တယ်လို့သတိပေးထားပါတယ်။ဝမ်းရောဂါရဲ့ bacteria ပိုးဟာလူကနေတဆင့်ကူးစက်နိုင်တာဖြစ်ပြီးတောက်သုံးတဲ့ရေဒါမှမဟုတ်အစားအသောက်ပြင်ဆင်တာစိုက်ပျိုးတာအတွက်သုံးရည်ကနေတဆင့်ပြန့်သွားပြီးတော့ကူးစက်နိုင်တာပါ။တောက်သုံးရည်ကိုဖြန့်ဖြူးတဲ့ဆင်းရဲတဲ့ကိုဝမ်းရောဂါဖြစ်ပွားနေသူရဲ့မဆင်ကပိုးတွေပြန့်နှံ့ကူးစက်တာမျိုးကိုလည်းတွေ့နိုင်ပါတယ်။ဝမ်းရောဂါအတွက်နှစ်ချိန်ထိုးရတဲ့ကာကွယ်ဆေးတော့ရှိပါတယ်။ဒါပေမဲ့ ICC နိုင်ငံတကာပူးပေါင်းဆောင်ရည်အဖွဲ့ကမနစ်ကအောက်တိုဘာလကစပြီးအရေးပေါ်ဝမ်းကာကွယ်ဆေးကိုတစ်ချိန်နဲ့ထိုးရတော့တဲ့ဆေးဖြစ်အောင်လုပ်ပေးနိုင်ခဲ့ပါတယ်။မနစ်ကကာလဝမ်းရောဂါအကြီးကျယ်ကူးစက်ပြန့်နှံ့ခဲ့ပြီးတော့အာဖဂန်နစ္စတန်၊ကင်မရွန်၊ကွန်ဂို၊မာလာဝီ၊နိုင်ဂျီးရီးယား၊ဆိုမာလီနဲ့ဆီးရီးယား9နိုင်ငံမှာဒီရောဂါကြောင့်သေဆုံးသူကတစ်တောင်းကျော်ရှိခဲ့တယ်လို့ WHO ကပြောပါတယ်။ဒီနှစ်မှာလဲဝမ်းရောဂါကူးစက်မှုတွေတိုးလာနေတာဖြစ်ပြီးအခုဆိုနိုင်ငံပေါင်း24နိုင်ငံမှာတွေ့နေရပြီးတော့တချို့နိုင်ငံတွေမှာတော့အခြေအနေဟာတိတ်ကိုဆိုးနေတယ်လို့ WHO ကပြောပါတယ်။